မြန်မာနိုင်ငံမှာနိုင်ငံခြားငွေဥပဒေမဲ့ရောင်းချလဲလှယ်ဆိုတဲ့ဆွဆွဲချက်နဲ့လူတချို့ကိုအေးအေးယူလိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။တရမဝင်နိုင်ငံခြားငွေဝယ်ယူရောင်းချလဲလှယ်တဲ့လူပုဂ္ဂိုလ်26ဦးကိုစီးစစ်ဆောင်ရွက်ခဲ့တာမှာ9ဦးကိုအမှုဖွင့်အေးအေးယူထားပြီးတော့နောက်ထပ်6ဦးကိုလည်းအေးအေးယူနိုင်မှုဆက်လက်ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကမနေ့ဇန်နဝါရီလ14ရက်နေ့ကရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ထုတ်ပြန်ထားတဲ့နိုင်ငံခြားငွေစီမံခန့်ခွဲမှုဥပဒေတွေကိုနိုင်ငံခြားငွေလဲလှယ်ရောင်းဝယ်ရေးလုပ်ငန်းလုပ်ကိုင်သူတွေလိုက်နာခြင်းရှိမရှိဆိုတာကိုလိုက်လံစစ်ဆေးပြီးတော့လိုင်စင်မရှိဘဲအရောင်းဝယ်လုပ်နေတဲ့သူတွေကိုဖော်ထုတ်အရေးယူနေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးအပေါ်ရိုက်ခတ်လာတာမှာငွေတန်ဖိုးကျဆင်းမှုနိုင်ငံခြားငွေနဲ့ငွေလဲနှုန်းတွေမတည်ငြိမ်မှုတွေကြုံနေရတာလည်းဖြစ်ပါရယ်ဘိုးဘန်ထုတ်ပြန်ချက်ထဲမှာငွေလဲနှုန်းတည်ငြိမ်ပြီးတော့ဈေးကစားမှုတွေမဖြစ်စေရအတွက်သွင်းကုန်လုပ်ငန်းရှင်တွေလိုအပ်တဲ့နိုင်ငံခြားငွေတွေကိုအွန်လိုင်းငွေကြေးလဲလှယ်တဲ့နေရာတွေကလဲပေးတာနိုင်ငံခြားကိုအကြောင်းမျိုးမျိုးနဲ့ထွက်ခွာသူတွေအတွက်အသေးဆုံးနိုင်ငံခြားငွေကိုလည်းပုဂ္ဂိကဘဏ်တွေရဲ့ငွေလဲဌာနတွေကရောင်းချပေးတာတွေကိုဆောင်ရွက်နေတယ်လို့လည်းဖော်ပြထားပါတယ်ရှင်